တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ29ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများကဏ္ဍနဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့
နိုင်ငံတိုင်းလူမျိုးတိုင်းရဲ့အထူးသဖြင့်လူငယ်ကလေးတွေရဲ့လောကမှာပြောဆိုနေထိုင်သွားလာမှုအသည့်အဆန်းတွေအများအား
ဆရာဦးဝင်းဖေပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်စုံကိုကြားရပါမယ်ရှင်နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့ကြေညာပေးဦးမှာပါဒီအစီအစဉ်တွေထဲကမှအခုရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မဲရေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ်အပြင် VOA တိတ်ချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုတ်နဲ့လည်းဖျော်ဖြေပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ရေးလာကြတဲ့သောရရှင်တွေရဲ့စာလေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ချစ်ရှားဆိုတဲ့သောရရှင်ကသိချင်လို့ပါတယ်။ဒါကြောင့်မလို့ VOA ကိုနားဆင်ဖြစ်ပါတယ်။သတင်းတွေကကောင်းပါတယ်။များများအောင်မြင်ပါစေဆိုပြီးတော့ပြောထားပါတယ်ရှင်။ရှင်နသာဆိုတဲ့သောရရှင်ကလည်း VOA သတင်းတွေကိုအလွယ်တကူရယူနိုင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဆက်ပြီးတော့တိုးတက်အောင်မြင်ပါစေဆုပြီးတော့တောင်းစုပြုထားပါတယ်ဝင်းဘန်ဆိုတဲ့သောရရှင်စီကစာတို့လေးမှာတော့မှန်ကန်သောသတင်းတွေကိုအချိန်နဲ့တပြေးညီတီးရလို့အဆင်ပြေပါတယ်ဆုပြီးတော့ VOA ကိုစာရေးအကြောင်းကြားလာပါတယ် VOA ကထုတ်လွှင့်ပေးတဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းအခုတစ်ပတ်ဖော်ပြပေးသွားခြင်းပါတယ်ရှင်ခိတရန်ကုန်မြို့ရောက်ပတင်ကသောရရှင်အောင်ဆိုးစီကအစာဖြစ်ပါလေ
VOA ရေအလုပ်တွေများလုံးလို့ကျွန်တော်စာမရေးနိုင်တာကြာပါပြီညစဉ်လိုလိုတော့ VOA သတင်းတွေကိုနားထောင်ပြစ်ပါတယ်ဒီနေ့ညမြန်မာပြည်မှာပေးစာများအစီအစဉ်မှာအမေရိကန်ရောက်မိဘတဦးရဲ့မေးမြန်းချက်မှာသူ့သားငယ်ကမြန်မာစာသင်ကျင်စိတ်မရှိတော့တဲ့အကြောင်းကိုမအေးတန်နာကျော်ကတဆင့်ဆရာမမတ်မင်းကြီးထံပြန်မေးထားတာကိုကြားလိုက်ရလို့စိတ်မသက်မသားနဲ့ကျွန်တော်ဒီစာကိုရေးပြသွားတာပါဒီလူငယ်ကလေးကငယ်သေးတော့မျိုးချစ်စိတ်ဆိုတာလေသူသိချင်မှသိမှာပါမိဘဖြစ်သူရဲ့စိုးရင်စိတ်နဲ့မင်းမြန်းချက်ကိုကြားလိုက်ရလို့သာကျွန်တော်တို့သိခွင့်ရလိုက်တာပါဘာပဲပြောပြောပြီးပတ်မှာရောက်နေတဲ့မြန်မာတွေအားလုံးအခြေအနေရနိုင်ငံရချားကိုရောက်နေပြီမလဲကိုတိုင်းကိုပြည်နဲ့ကိုလူမျိုးကိုချစ်နိုင်ကြပါစေအခါခွင့်သိရင်ကိုတိုင်းကိုပြည်ကိုပြန်လာနိုင်ကြပါစေလို့သာဆုတောင်းနေမိပါတယ်ဗျာ
မြန်မာပြည်ကပေးစာများအစီအစဉ်မှာအရင်တစ်ပတ်ကပြန်ကြားပေးလိုက်တာကိုကြားလိုက်လို့သူစိတ်မကောင်းဖြစ်ရတဲ့အကြောင်းခုလိုမျိုးသောရရှင်ခိတရန်ကုန်ကိုရောက်နေတဲ့ပသိန်းကသောရရှင်ကိုအောင်ဆိုးစာရေးလာတာဖြစ်ပါတယ် VOA အစီအစဉ်တွေကိုသောရရှင်နေအနေနဲ့စာရေးသားဆက်သွယ်ခြင်းကြရဲဆိုရင်တော့ဒီသောရရှင်နေလို့ကျမတို့ VOA မြန်မာပိုင်းကအီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးပြီးတော့ပေးပို့လို့ရတယ်လို့မြန်မာပြည်ထဲကနေပြီးတော့စာရိတ်ကစာရေးမဲ့သောရရှင်နေအနေနဲ့လဲကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဆက်သွယ်ရမယ့်လိပ်စာတစ်ခုပြောပြပေးကြပါမယ်။ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ရန်ကုန်မြို့ဆိုရင်ရောက်ပါရဲ့နော်။သောရရှင်နေလိပ်စာတင်တဲ့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ကြပါမယ်။ VOA ဒီစင်သောရရှင်နေအားလုံးတီဖို့သူ့ရဲ့ blog လေးကိုမျှဝေခြင်းပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မန်ခရင်ရွာသားကိုချိုဖြစ်ပါတယ်ကိုချိုကကျွန်တော်ရဲ့ blog လေးကိုပြောပြခြင်းလို့ပါကျွန်တော်ရဲ့ blog မှာတော့ကချင်လူမျိုးတွေရဲ့အကျော်ဖြတ်ခဲ့တဲ့သမိုင်းကြောင်းတချို့နဲ့ဗိုလ်ချုပ်အောင်ဆန်းမြကြီးနားမျိုးကိုစတင်ရောက်ရှိလာပြီးတော့ကချင်လူကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့မန်ခရင်ရွာအကြောင်းနဲ့တင်ပြထားပါတယ်သူ့ရဲ့ blog ကိုတွားကြည့်ခြင်းနဲ့ဆိုရင်တော့ manhkringdoi.blog.com ဖြစ်ပါတယ်ရှင်ဒီသောရရှင်ပြောလို့သူရဲ့ blog လေးကိုကျွန်မသွားပြီးတော့ကြည့်မိပါတယ်เนาะသူရဲ့ blog ကဒီအကြောင်းအရာတချို့ကတော့ကချင်လို့ရေးသားထားတာဖြစ်ပါတယ်ကျွန်တော်ထိုင်းနိုင်ငံကလူငယ်အလုပ်သမားတအုပ်ဖြစ်လို့ပါတ တည်ကျင်စရာရှိလို့မေးပါတယ်ဆိုတဲ့သောရရှင်ကိုအောင်လွင်ဦးကတော့ထိုင်းနိုင်ငံမှာအဝေးသင်ဌာနခွဲများရှိပါလားဆိုတော့မေးလာတာပါသူကတကယ်လို့သာထိုင်းနိုင်ငံမှာအဝေးသင်ဌာနခွဲဖွင့်ပေးမယ်ဆိုရင်ကျွန်တော်တို့လိုလူငယ်တွေအတွက်အများကြီးအထောက်အကူပြုမယ်လို့ကျွန်တော်ထင်ပါတယ်တဲ့တက္ကသိုလ်ဝန်ထမ်းအောင်ပြီးတော့ထိုင်းမှာအလုပ်လုပ်နေကြရတဲ့လူငယ်အများကြီးရှိနေလို့ပါဒါကြောင့်မလို့အလုပ်လုပ်ရင်အဝေးသင်တက်လို့ရတဲ့အခွင့်အရေးဆွေးနွေးတင်ပြခြင်းပါတယ်ဆိုပြီးတော့ဒီသောရရှင်ပြောလာပါတယ်ဟုတ်ကဲ့ပါသက်ဆိုင်ရာကအကြားသိစေဖို့အတွက် VOA ကနေဒီသောရရှင်ရဲ့တောင်းဆိုမှုကိုပြောပြပေးလိုက်ပါတယ်နော်ဌာနခွဲဖွင့်ပေးထားတာမျိုးမကြားမိသေးပါဘူးနော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOA ကလက်ခံရရှိပါတယ်။အဲ့ထက်ကအစာတချို့ကိုပြောပြပေးသွားခြင်းပါတယ်ရှင်။ပထမတော့မန္တလေးမြို့နန်းရှိကသောရရှင်ဦးမြင့်အောင်ကတော့လက်ပေးလက်ယူကိစ္စနဲ့ပတ်သက်ပြီးတော့အရေးယူမှုတွေနဲ့ပတ်သက်လို့ပြောခြင်းပါတယ်။ဆိုပြီးတော့သူ့ရဲ့တင်ပြယူဆချက်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်
။သာသနာရေးဝန်ကြီးကိုတမရအမိတ်မနာခံလို့ဆိုပြီးယာရုကရက်ဆက်ပစ်လိုက်တယ်နောက်ပြီးလက်စားတယ်ဆိုပြီးစသုံးလုံးကအမှုဖွင့်တယ်တမရကအေးယူလို့စသုံးလုံးကလိုက်ပြီးအပြစ်ရှာတယ်လို့ဖြစ်နေတယ်မိမိဌာနလောက်ပိုင်ခွင့်နဲ့တမရအေးယူမယူစုံစမ်းဖော်ထုတ်တင်ပါတယ်တခြားဝန်ကြီးတွေရောကင်းကြသလားတမရကမိစိမ့်ပြမှာအေးယူတော့မှာလားမိမိလောက်ခွင့်နဲ့တီးကြမဆောင်ရက်တော့ဘူးလားတခြားဝန်ကြီးတွေညွန်ချုပ်တွေဦးစီးမှုတွေလက်မစားဘူးလို့စသုံးလုံးညွန်ချုပ်တာဝန်ယူပါသလား
ဒါကတော့မန္တလေးမြို့နန်းရှိကသောရရှင်ဦးမြင့်အောင်သူ့ရဲ့အထင်မြင်ယူဆချက်ကိုထုတ်ဖော်ပြောကြားလာတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ဖျော်ဖြေပေးခြင်းပါတယ်ရှင်။ Billboard ရဲ့ Hot အဖြစ်ဆုံးဒေးနံပါတ်100စီးနင်းမှာထိတ်ဆုံးရောက်နေတဲ့သတင်းလေးတပုတ်နဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။လောလောဆယ်သတင်းပတ်မှာနံပါတ်1ချိန်နေတဲ့ Shake It Off ဆိုတဲ့သတင်းနဲ့ဖျော်ဖြေပေးမှာပါ။ Taylor Swift တည်ဆိုထားတာကိုနားဆင်ခံစားကြည့်ပါအောင်ရှင်။Too late, got nothing in my brain. That's what people say. Mm-hmm. That's what people say. Mm-hmm. I go on too many dates, but I can't make them stay. At least that's what people say. Mm-hmm. That's what people say. Mm-hmm. But I keep cruising, can't stop, won't stop moving. It's အဆိုရောမလေး Taylor Swift တိဆိုထားတဲ့ Shake It Off ဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေအတွက်မြမတချင်းလေးတပုတ်ကိုလည်းရွေးချယ်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။အခုမြောင်းများကတော်ရရှင်တယောက်တင်းတပုတ်လိုမျိုးရေးပို့လာတဲ့စာကိုဖော်ပြပေးခြင်းပါတယ်။ဒီတော်ရရှင်ကတော့ကျေးရွာအနီးမှာစီကဲ့မဲ့မြစ်သည်ထုတ်လုပ်မှုကြောင့်ရွာဦးစည်ကြီးနဲ့တရွာလုံးမြစ်ထဲမျိုးရမယ်အရေးရောက်နေပါပြီ။သက်ဆိုင်ရာကိုတိုင်ကြားပါမယ်ဆိုပြီးတော့ပြောလာတာပါ။အေရီတိုင်းဒေသကြီးမြောင်းများမြို့နယ်ကဝက်တိုင်နယ်လင်းနိုင်တောင်ကြီးကျေးရွာအုပ်စုလင်းနိုင်တောင်ကြီးကျေးရွာကစောက်လုပ်ရေးလုပ်ငန်းသုံးမြစ်သည်ထုတ်လုပ်မှုတွေကြောင့်မြေကမ်းပါပြိုကျပြီးတော့ကျေးရွာသာသနာအဆောက်အအုံနဲ့တရွာလုံးပျောက်ကွယ်ရမယ့်အရေးကိုဒေသခံတွေစိုးရိမ်နေကြပါတယ်တဲ့ စီမဲကမဲ့မြစ်သေးတွေထုတ်လို့လို့အောင်ဖုံးဝင်ဇေဒီတော်မှာဇေဒီတော်ရင်ပြင်တချံရေတိုက်စားပြီးတော့အရန်ဇေဒီတော်တဆူလဲရေထဲပြိုကျခဲ့ရလို့ကျောင်းနိုင်စီကတော့ပြန်ပြီးတော့ပြုပြင်နေရပါတယ်။လင်းလိုင်းတောင်ကြီးကျွာကမြောင်းမြမျိုးနဲ့ပြင်ရွာကျေးရွာကြားရွေးမြေပေါ်မှာတည်ရှိပြီးတော့မြောင်းမြမျိုးကအသေးတိုင်းလုပ်ငန်းရှင်တွေကဆက်လေတွေနဲ့ဒီကျေးရွာကိုနေ့စဉ်အခောက်ပေါင်းများစွာလာပြီးတော့မြစ်သေးတူးယူနေကြပါတယ်တဲ့။ဒါကြောင့်မလို့ဒီကျေးရွာမှာရှိတဲ့တောင်သူလယ်သမားတွေရဲ့လက်ရာမြေတွေနဲ့ဥယျင်ချမ်းမြေအမြောက်များလည်းဆုံးရှုံးခဲ့ပါပြီ။လင်းတိုင်းတောင်ကြီးကျေးရွာမှာအရင်ကလေယာမြင်နဲ့ဥယျင်ချမ်းမြေဧကပေါင်း616ရှိခဲ့ပေမဲ့အခုတော့မြစ်သည်တွေထုတ်ယူတာခံရလို့တောင်သူလယ်သမားတွေရဲ့လေယာမြေ35ဧကကမြေပေါ်မှာမရှိတော့ပါဘူးတဲ့။ဒီကိစ္စကြောင့်နင်းနာသူမြေပိုင်ရှင်တွေရာသူရွာသားတွေကလည်းတက်ဆိုင်ရောက်ကိုစုပေါင်းလက်မဲ့ရေးထုတ်ပြီးတော့တိုင်ကြားသွားမှာဖြစ်ပါတယ်။ဆိုပြီးတော့သောရရှင်တယောက်ကဒီရွာသူရွာသားတွေအစား VOE ကိုစာရေးပြီးတော့ပြောလာပါတယ်ရှင်။သားစီမျိုးနယ်ဇေးပင်ပေါက်ကျေးရွာမှာလျှက်စင်မီလင်းရေလှုပ်ဆောင်တဲ့ကျေးရွာရဲ့လျှက်စင်မီလင်းရေဥက္ကဋ္ဌဦးတန်းအောင်ကိုအထူးကျေးဇူးတင်ပါကြောင်းကျေးရွာလူလူအများနဲ့နားဆင်အားပေးနေတဲ့ VOA ကတဆင့်ပြောချင်ပါတယ်ဆိုပြီးတော့သောရရှင်တယောက်စာရေးလာပါတယ်ဒီစာကတော့ထူးထူးခြားခြားပဲရက်ရွာအာနာပိုင်းတယောက်ကိုကျေးဇူးတင်ကြောင်းရေးလာတဲ့စာမျိုးရင်တော့ကမရဘူးလို့ဒီစာကိုဖော်ပြပေးလိုက်ပါတယ်နော်သောရရှင်ကဘယ်သူပဲဝါကကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးမထားပါဘူးရှင်မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်တွေကိုပြောထားသလိုပဲမြန်မာသချင်းလေးတစ်ပုဒ်နဲ့အဆက်ပြီးတော့ဖြောပြပေးကြပါမယ်။မူရင်းဆိုတေးတည်ဆိုထားတဲ့သချင်းလေးဖြစ်ပါတယ်။မူရင်းဆိုတော့ဖြစ်တဲ့ဆိုတေးကပဲဒီအမျိုးသမီးအဆိုတော့မမို့လွင်နဲ့တွဲဖက်ပြီးတော့ဇုံတွဲတချင်းလေးဖြစ်နေပြန်ပြီးတော့ပြောင်းပြီးတော့တီဆိုပြထားတာဖြစ်ပါတယ်ရှင်အဝေးရောက်ချစ်သူဆိုတဲ့ဇုံတွဲတချင်းလေးကို VOE တစ်ချစ်တော်ရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်နားဆင်ကြည့်ပါအောင်ရှင
်ရှင်ကြီးတွေချနေပြီမေခေါ်တယ်လေးနားနဲ့ကြားတယ်လို့ပဲစင်တီမလာထရီယနေရှင်မောနေနေမြတ်ကောင်းရလား送毒液啊嘟嘟的推荐谁不累给路的变得苏南皮给你你那孤单没多给你谁归呀你呗
ဆိုတင်းနဲ့မိုးမိုးလွင်တည်ဆူထားတဲ့အဝေးရောက်ချစ်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုမှာဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ချစ်သူရင်မပြောင်းလဲတဲ့ချစ်ပြီနဲ့ခြောက်ရမင်းတယောက်တည်းလို့ပဲ
ယုံကြည်တဲ့တည်းလာရဲ့ပွေထဲချောင်းဖေးကဟုံးဝင်မသွားပါနဲ့
ငါဝဟဲ့နာခူရအေးချင်းချင်းစောင့်ကြည့်ရယုံကြည်မချင်းရတဲ့သူရ
ဒီလဲစိတ်မပြောင်းလဲ
Tell me the outcome of it.
မင်းတနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါစေမြမပညာရေးစံတက်မာလာပြောင်းမာလာဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမှတ်ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်အခုရဲ့ပိုင်းပညာရေးနဲ့ပတ်သက်ပြီးထွက်ပေါ်လာတဲ့ထူးခြားတဲ့သတင်းတစ်ပုဒ်ကတော့ခြေကံပညာထက်တန်းစင်မှာလက်ရှိအင်္ဂလိပ်ဘာသာနဲ့ပဲသင်ကြားနေတဲ့ဓာတုဗေဒ၊ယူပဗေဒ၊သွဗေဒနဲ့သင်္ချာဘာသာရပ်တွေကိုမြန်မာဘာသာနဲ့ပြောင်းလဲသင်ကြားရမယ်ဆိုတဲ့သတင်းပါချက်ချင်းကြီးတော့မဟုတ်ပါဘူးမြန်မာနိုင်ငံပညာရေးရဲ့ခြေကံအဆင့်ကိုလက်ရှိစုစုပေါင်း12တက်မှတ်သင်ကြားနေရကနေနောက်နိုင်ငံတကာနီးတူ12တန်းအဖြစ်သင်ရိုးတွေပြုပြင်တဲ့အခါပြောင်းလဲခြင်းသုံးမှုပြင်ဆင်နေတာတွေကတစ်စိတ်တစ်ပိုင်းဖြစ်တယ်လို့သိရပါပဲဒါဟာရင်ခေတ်အဆက်ဆက်ကလို့စမ်းသပ်မှုတစ်ခုပဲလားတကယ်ပဲပညာရေးစနစ်အတွက်ထူးခြားတဲ့အကြောင်းလေးတစ်ခုလားလက်ရှိမြန်မာအခြေခံပညာရေးစနစ်ဘာဖြစ်နေသလဲဘယ်လိုပြောင်းလဲသင့်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်ရှိပညာရေးစနစ်အကြောင်းဝေဖန်မယ်ဆိုရင်ပြောဆိုဖို့စကားလုံးရှာမရတော့အောင်ဆိုးရွားနေတယ်ဆိုတာနဲ့ပဲစရပါလိမ့်မယ်အကြောင်းရင်းကတော့တက္ကသိုလ်ဝန်ထမ်းအောင်သွားတဲ့ကျောင်းသားအများစုဟာတင်ရိုးတွေကိုကောင်းကောင်းတက်မြောက်ခြင်းမရှိတာစာပေးစာယူနဲ့ပုံမှန်ပွဲရသူအများစုကြီးကတော့အလဲတန်းပညာအဆင့်လောက်စာတက်မြောက်ခြင်းမရှိတာစတဲ့အခြေအနေတွေတွေ့ရမှာဖြစ်ပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာဆရာဆရာမတွေကိုယ်တိုင်စာကောင်းကောင်းတက်မြောက်မှုမရှိတာအရေးချင်းမရှိတာအလဲတန်းစင်ထိကြာရှုံးသူမရှိအအောင်ပေးတဲ့စင်ဆက်မပြတ်အကဲဖြတ်၍အတန်းတင်ပေးရေးစနစ်ဆက်ပြီးကျင့်သုံးနေတာအထက်တန်းကစတင်ရိုးတွေအားလုံးကိုအင်္ဂလိပ်စာနဲ့ပဲသင်ကြားစီတာစတဲ့အချက်တွေပါဝင်ပါတယ်ဥပမာအားဖြင့်အလဲတန်းအဆင့်ထိကြာရှုံးသူမရှိအတန်းတင်ပေးရေးစနစ်ကျင့်သုံးနေတာကြောင့်ကျောင်းသူကျောင်းသားတွေဟာသူ့တက်ဆိုင်ရာအတန်းရဲ့တင်ရိုးတွေကိုတက်မြောက်တီဖြစ်စေမတက်မြောက်တီဖြစ်စေတက်ဆိုင်ရာဆရာတွေကတာဝန်ယူစရာမလိုတော့ပါဘူးဒီလိုနည်းနဲ့တဒန်းပြီးတဒန်းတက်စာကောင်းကောင်းမတက်ရင်လေလက်ခံရတဲ့ဆရာဆရာမတွေကဘာမှလှုပ်လှုပ်ကင်လို့မရ။နောက်တန်းထက်တင်ပြီးတင်ပေးလိုက်ရဒီလိုနည်းနဲ့ကျောင်းသားတွေဟာအလဲတန်းအောင်သူတွေဖြစ်လာကြတာပါ
။ထက်တန်းရောက်တော့ပြဿနာကအကြီးကျယ်ပိုဆိုးသွားစေပါလေ။စာကောင်းကောင်းမတက်တဲ့ကလေးတွေဟာမြမစာ၊ဘောဂဗေဒ၊ပထဝီ၊သမိုင်းပါတဲ့ဝိဇ္ဇာဘာသာတွေကလွဲရင်ဘာသာရပ်အားလုံးကိုအင်္ဂလိပ်လိုသင်ရတော့တာပါပဲ။ယူပဗေဒ၊ဓာတုဗေဒ၊ဇီဝဗေဒသင်ချာအားလုံးကိုအင်္ဂလိပ်လိုသင်ရတာပါ။ဒီမိရဆရာဆရာမတွေကိုယ်တိုင်အင်္ဂလိပ်လိုကောင်းကောင်းမတတ်တာမို့ကျောင်းသားတွေကိုအင်္ဂလိပ်ဘာသာနဲ့ဘာသာရပ်တွေကိုတက်မြောက်သင်ကြားပေးနိုင်မှုဘလို့မှမဖြစ်နိုင်ဘူးဆိုတာစဉ်းစားကြည့်ုံနဲ့သိနိုင်ပါတယ်။ဒါပေမဲ့လက်တွေ့မကြတဲ့အဲ့ဒီစနစ်နဲ့ပဲကျောင်းသူကျောင်းသားတွေဟာဘာသာရပ်ဆိုင်ရာအားလုံးကိုဘာတစ်ခုမှနားမလည်ပဲအလွတ်ကျက်ဆရာတွေကလည်းဘာသာရပ်တစ်ခုကိုတက်မြောက်အောင်သင်မဲ့အစားဗာလိတွေချက်လိုက်ရင်စာမွေးမှာအောက်မှတ်တော့ရနိုင်တယ်ဆိုပြီးစာမွေးဖြည့်ပြီးသင်ပေးတဲ့စနစ်နဲ့သွားခဲ့ကြတာဖြစ်ပါတယ်။ဒီလိုနည်းနဲ့တက္ကသိုလ်မင်းသားကိုအောင်သာအောင်လာကြရဘာသာမှမတက်မြောက်သူတွေဖြစ်လာတာလုံးဝမဆန်းပါဘူးအခုပညာရေးအာဏာပိုင်နေရာအဲ့ဒီစနစ်ကိုပြင်ဖို့ကိုရင်စနစ်ဟောင်းတော့ကအတိုင်းလေးနဲ့ရှစ်တန်းအဆင့်ကိုမြို့နယ်စစ်ခရိုင်စစ်နဲ့ဇမ္မပွဲတွေစစ်ဖို့ပြင်ဆင်နေကြပါပြီဒါပေမဲ့လက်တွေ့တော့အကောင့်ထဲပေါ်မလာသေးပါဘူးလက်ရှိခြေကပညာထက်တန်းကဓာတုဗေဒယူပဗေဒဇီဝဗေဒနဲ့ပင်ချာကိုမြန်မာလိုတင်ရိုးတွေပြင်ရေးမြန်မာလိုပြန်ပင်ကြဖို့လှုပ်လာတာကလည်းအဲ့ဒီပြဿနာကိုကုစားဖို့ဖြစ်နိုင်ပါတယ်ဒီလိုပြောင်းလဲခြင်းအဖြစ်ဆရာတွေဟာလက်ရှိခြေနေထက်ပိုပြီးပမာဏနိုင်ပင်ကြားလာနိုင်မှာဖြစ်တယ်လို့ကျောင်းသားတွေလည်းဗာဒရဆိုင်ရာတကယ်တက်မြောက်လာနိုင်ပါတယ်။ဒါပေမဲ့အဲ့လိုသင်ကြားတာကိုတက္ကသိုလ်အဆင့်နဲ့ဘယ်လိုချိတ်ဆက်မလဲဆိုတဲ့ပြဿနာကရှိနေပါသေးတယ်
။တကယ်တော့မြမပညာရေးဟာကွယ်လွန်သွားပြီဖြစ်တဲ့ဆရာမကြီးဒေါက်တာမြင့်မြင့်ခင်ပြောသလိုပဲဘုံဘုံကြပျက်စီးနေလေတော့ဟိုနာနည်းနည်းပြင်းဒီနာနည်းနည်းပြင်းလှုပ်လို့ရတာမျိုးတော့မဟုတ်ပါဘူး။အမြင့်ကစမြေလံပြောင်းလဲပြင်ဆင်ရမှာပါဒ
ဒီလိုပြင်ဆင်ရမှာရေရှည်အတွက်ပြင်တာတွေနဲ့ရေတိုးအတွက်ပြင်ရမှာရည်ဆိုပြီးစနစ်တကျစီမံကိန်းရေးဆွဲဖို့လိုပါတယ်။ရေရှည်ပြင်ဖို့ဆိုတာကတော့ပညာရေးကိုတိုင်းပြည်မှာလိုအပ်နေတဲ့အလုပ်ကိုင်ခွင့်လန်းလိုအပ်ချက်တွေနဲ့တိတိကျကျချိတ်ဆက်ပြီးတိတိကျကျဖြည့်တင်းပေးနိုင်ဖို့ပါ။နိုင်ငံကဘယ်အဆင့်ရောက်နေတယ်လဲ။နိုင်ငံမှာဘယ်လိုအလုပ်ကိုင်တွေလိုအပ်နေတယ်လဲ။အဲ့
ဒုတိယကတော့မြမပညာရေးကိုနိုင်ငံတကာပညာရေးနဲ့ချိတ်ဆက်ဖို့ပါမြမနိုင်ငံမှာအလဲတဲ့အောင်ရင်နိုင်ငံတကာမှာအထက်တန်းအဆင့်သွားတက်နိုင်အောင်မြမနိုင်ငံမှာအထက်တန်းအောင်ရင်နိုင်ငံတကာကတက္ကသိုလ်တွေတက်ခွင့်ရအောင်အဆင့်အထိရည်မှန်းချက်ထားအကောင့်ထဲပေါ်ဖို့လိုပါတယ်ဒါကရေးရှိအတွက်ပါရေတိုအတွက်ကတော့လက်ရှိပညာရေးဌာနကပြုပြင်ပြောင်းလဲဖို့ကြိုးစားနေတယ်လို့ကျောင်းသားတွေဟာကိုရောက်တဲ့အတန်းအလိုက်စာတက်မြောက်မှုရှိရအောင်ဆောင်မွေးပွဲစနစ်ပြန်ပြီးကျင့်သုံးစေတာအထက်တန်းအဆင့်သိပ်ပံဘာသာတွဲတွေကိုမြန်မာလိုသင်ရိုးပြန်ပြုစုပြီးမြန်မာလိုသင်တာဆရာဆရာမတွေအရေးချင်းမြင့်တင်တာဆရာအင်အားတွေမှာအရေးချင်းရှိတဲ့ဆရာဆရာမတွေနဲ့တဖြည်းဖြည်းအစားထိုးလဲလှယ်သွားတာဆောင်မွေးပွဲစနစ်ပြုပြင်ပြောင်းလဲတာစတာတွေလုပ်ဖို့လိုပါတယ
်ဒါတွေကိုလုပ်တဲ့အခါအရေးခက်ဆက်ဆက်ကလုပ်ခဲ့တယ်လို့မကြာခဏစမ်းသပ်တာမျိုးမဟုတ်ပဲတကယ်ရေရှည်စီမံခန့်ကြီးကိုအထောက်အကူဖြစ်အောင်ပြုပြင်ပြောင်းလဲအကောင့်တွေပေါ်တာမျိုးလုပ်ဖို့လိုပါတယ်ဒါမှသာတိုင်းပြည်အတွက်အသက်တမအရေးကြီးတဲ့ပညာရေးစနစ်ဟာအထူးပဲရှိတဲ့ပညာရေးစနစ်ဖြစ်ပေါ်ထွန်းလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
စီတူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ဖြစ်ပါလေရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားအစီအစဉ်ပါဒီတစ်ပတ်မှာတော့ခေတ်သုံးဝေါ်ဟာရတွေပြောင်းလဲလာတာနဲ့မြတမိုးထားအမယ်ရှစ်ခေတ်ကဖိုးတန်စကလုံးတွေကိုလည်းတိန်ကောမသွားရလျောင်လို့ဘလို့လုံးတင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆရာဦးဝင်းဖေကတင်ဆက်ထားပါလေရှင
်တော်ရရှင်မြခင်ဗျာနိုင်ငံတိုင်းလူမျိုးတိုင်းရဲ့အထူးသဖြင့်လူငယ်ကလေးတွေရဲ့လောကမှာပြောဆိုနေထိုင်သွားလာမှုအသည့်အဆန်းတွေအများရန်ကြံစတီထွင်နေလေရှိကြပါတယ်။နေ့စဉ်အမြင်သုံးနေရတဲ့ပစ္စည်းတွေဓလေ့ထုံတန်းတွေပြောစကားအသုံးနှုန်းတွေကိုညှင်းငွေ့လာကြတဲ့အတွက်အသည့်အသည့်တွေတီထွင်ကြတာဖြစ်ပါတယ်။အသည့်အဆန်းတွေပေါ်လာတိုင်းလေအာလုံကောင်းကြတာတော့မဟုတ်ပါဘူး။အများသိခဲ့ကြပြီးဖြစ်တဲ့အယံဆိုတဲ့ကရိယာဝိသေသနာဟာအလုံးမတန်တို့အာကြီးတို့အလုံးအမင်းတို့ဆိုတဲ့ကရိယာဝိသေသနာတွေနေရာမှာအသစ်ဝင်လာတဲ့ခေတ်သုံးဝေါ်ဟာရဖြစ်ပါတယ်လူငယ်တွေအကြအခင်စားလာရကနေပြီးတော့လူကြီးတွေကြမှာပါအလုံးအသုံးများခဲ့ပါတယ်အယံဆိုတဲ့စကားမှာသီးခြားအဓိပ္ပာယ်တရားကပါလာပြီးဖြစ်နေပါတယ်အယံဆိုတာယံတံပြီဆိုတာမျိုးနောက်ယံယံကားကားဆိုတာမျိုးထိမ်နိုင်သိမ်နိုင်မရဆိုတာမျိုးတွေစသဖြင့်တခြားအတိတ်ပဲတွေကပ်ပါနေပါလေဥမာကျွန်တော်တို့ခမည်းရဲ့တင်ပြချက်ကိုအရန်ကြိုက်သွားပြီဗျာလို့ပြောလိုက်ရင်တကယ်ဆိုလို့ရင်းကအလွန်မတန်ကြိုက်သွားပြီသိကြိုက်သွားပြီလို့ဆိုလိုတာပါပဲဒါပေမဲ့ကျွန်တော်တို့ခမည်းတင်ပြချက်ကိုဘာမှစဉ်းစားမနေတော့ပဲရန်တမ်းပြီးကြိုက်သွားပြီဆိုတာမျိုးအတိတ်ပဲလဲထွက်သွားနိုင်ပါလေဒါမျိုးတွေကလည်းအများကြီးပါပဲယောက်ျားကလေးတွေကိုဘဲလို့ခေါ်လိုက်တာပြဿနာမရှိပေမဲ့မိန်းကလေးတွေကိုစော်လို့ခေါ်ကြတဲ့နေရာမှာအထူးသဖြင့်အညာဒေသတွေမှာဆိုရင်အလွန်နဝင်ရိုင်းပါတယ်အညာဒေသတွေမှာစော်ဆိုတဲ့စကားဟာအလွန်ရိုင်းပါတယ်ထားပါဒီကိစ္စတွေကလူတွေအကြားမှာအများကြီးဆွေးနွေးကြပြီးဆွေးနွေးကြစေနောက်လည်းဆက်ပြီးဆွေးနွေးကြရအောင်မှဖြစ်ပါတယ်ဒီတစ်ပတ်တင်ပြချင်တာကလက်ရှိသုံးနေတဲ့စကားဝေါ်ဟာရတွေကိုငင်းငွေလာလို့အပြောင်းလဲအသစ်ဆန်းကလေးတွေအစားထိုးကြတော့မယ်ဆိုရင်ဝါဟာရအသစ်တွေကိုတီထွင်ကြတာရှိသလိုရှေးကအသုံးရှိခဲ့ပြီးတိမ်ကောသွားပြီးဖြစ်တဲ့စကားကလေးတွေကိုပြန်လည်ဖော်ထုတ်ပြီးတော့အဆန်းလုံးကြတာတွေလည်းရှိပါတယ်ဥမာပြရရင်ရှေးကအသုံးများခဲ့တဲ့ရင်ပတ်ကြီးဆိုတဲ့စကားကိုဒီကနေ့ခေတ်လူငယ်ကလေးတွေကပြန်ပြီးတော့ခတွင်းတွေ့လာကြပြန်တာမျိုးနောက်ရှေးကအင်္ဂလိပ်စကား book နဲ့မြန်မာစကားစာအုပ်ကိုပေါင်းပြီးတော့ book အုပ်လို့သုံးခဲ့ကြတာကိုဒီကနေ့ခေတ်လူငယ်တွေက book အုပ်ကြီးဆိုတဲ့စကားကိုပြန်သုံးလာကြပြန်ပါတယ်ရှေးကသူခေတ်နဲ့သူခေတ်စားခဲ့ကြအသုံးများခဲ့ကြပြီမဲ့ကာလရွေလျော့တိမ်ကောသွားလို့ ပြောက်ကွယ်သွားတဲ့ဝေါ်ဟာရပေါ်ရနာကလေးတွေအများကြီးရှိနေတတ်ပါတယ်ခဲလူငယ်တွေဟာလက်ရှိသကလုံးတွေကိုညင်းဝေလို့စတိုင်အသစ်ထွင်ကြတဲ့ခါမှာရှေးကတွင်ကျတဲ့သကလုံးလေးတွေကိုပြန်ထုတ်လာကြမယ်ဆိုရင်အလိုလိုသမိုင်းထိမ့်သိမ့်မှုလည်းဖြစ်သွားနိုင်ပါတယ်မိန်းကလေးတွေစုမိလို့သူများအကြောင်းကိုတိုးတိုးတိတ်တိတ်ကြိတ်ပြီးတော့သကရင်ဆိုကြမယ်ဆိုရင် အဲ့ဒါကိုရှေးကကြိတ်ပုံးစားတယ်လို့ခေါ်ပါတယ်တယောက်ကတယောက်ကိုစတဲ့နောက်တဲ့အခါအနောက်ခံရတဲ့သူကကျေနပ်နှစ်သက်တာမှန်ပေမဲ့မနှစ်သက်လေဟာပေးများတာကိုရှေးကညိုမြလုပ်တယ်လို့သုံးကြပါတယ်အတော်လှတဲ့စကားကလေးတွေပါပဲချစ်ခင်နှစ်သက်လွန်းလို့ထုလိုက်ကုတ်လိုက်ချစ်လိုက်တာကိုခရာတယ်လို့ခေါ်ပါတယ်ဆိုလိုတာက
Islamic State ဆက်သွေးကြွားတွေနဲ့ Syria အခြေစိုက်တခြားဆက်သွေးကြွားအဖွဲ့တွေပေါ်ထွက်လာတဲ့အပေါ်မှာ American က short track ခဲ့မိတယ်လို့သူတို့အပေါ် Iraq ရဲ့တိုက်ခိုက်နိုင်စွမ်းကိုပို့ပြီးတော့တွက်ခဲ့မိတယ်လို့ American သမ္မတ Barack Obama ကပြောလိုက်ပါတယ် American အစိုးရတွေကတချို့တိုက်တွန်းခဲ့တယ်လို့ Syria မှာအလဲအလက်ကြတဲ့သဘုံတွေကို American ကလွန်ခဲ့တဲ့နှစ်နှစ်ကသာလက်နက်တပ်ဆင် ထောက်ပံ့ပေးခဲ့ရင်ဒီကနေ့ Syria နိုင်ငံမှာပြဿနာတွေရှိနေမှာမဟုတ်ဘူးဆိုတာဟာစိတ်ကူးရင်ပြောတာဖြစ်တယ်လို့ American မှာတနင်္ဂနွေနေ့ညပိုင်းပြသတဲ့ CBS ရုပ်သံရဲ့ 60 minutes အစီအစဉ်မှာသမ္မတ Obama ကပြောကြားသွားတာပါ။အခု Iraq မှာဖြစ်နေတဲ့အခြေအနေတွေဟာ Iraq ဝန်ကြီးချုပ်ဟောင်း Nouri al-Maliki ကြောင့်လည်းတစိတ်တစ်ပိုင်းဖြစ်တယ်လို့သမ္မတကအပြစ်တင်ပါတယ်။ Iraq နိုင်ငံစီစီလုံးလုံးဖြစ်စေဖို့အခွင့်အရေးတစ်ခုကိုဝန်ကြီးချုပ်ကအလာဟတ်ဖြစ်စေခဲ့တယ်လို့သမ္မတ Obama ကပြောပါတယ်။Mr. Maliki ဟာ Sunni Muslim တွေနဲ့ Kurds တွေအပေါ်တန်တရားရှိခဲ့ပြီးတော့စီလုံးညီညွတ်တဲ့အစိုးရဖြစ်အောင်စူးစီးဖို့ထက်ကိုသူ့ရဲ့ရှီယာ Muslim တွေစီကအခိုင်အမာထောက်ခံမှုရရှိဖို့ကိုပဲပို့ပြီးတော့စိတ်ဝင်စားခဲ့တယ်လို့ပြောပါတယ်။Syria Iraq နဲ့ဒေသရင်းကတခြားခေါင်းဆောင်တွေအနေနဲ့နိုင်ငံရေးနီးနဲ့ညှိနှိုင်းအပြေရှာတယ်ဆိုတဲ့အဓိပ္ပာယ်ကိုသဘောပေါက်အောင်စဉ်းစားရလိမ့်မယ်လို့ American သမ္မတကဆိုပါတယ်။ ကိုကရှီယာလာဆူနီလာဆိုတာကိုပဲလူငယ်တွေအာယုံဆိုင်နေမဲ့အစားပညာရှာဖို့အလုပ်အကင်အကောင်းကောင်းရအောင်လုပ်ဖို့တွေကိုပို့ပြီးတော့အာယုံဆိုင်တဲ့နယ်လို့ CBS ရုပ်သံရဲ့ 60 minutes အစီအစဉ်မှာသမ္မတ奥巴马ကပြောကြားသွားပါတယ်။ဟောင်ကောင်မှာတော့တနင်္လာနေ့မနေ့ရောက်တဲ့အထိကိုဒီအစိုးရဆန္ဒပြသူတွေဆက်ပြီးဆန္ဒပြနေစေဖြစ်ပါတယ်ရှင်။
တင်ပြချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျက်စီဘရုတ်ဖြစ်ပါတယ်။ကျမတော့နန္နာချမ်းပါရှင်။ VOA American တမနက်ဖက်မြန်မာဝါသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.